တရုတ်နိုင်ငံကဒီရက်ပိုင်းပြန်လာရင်မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိပြီးတဲ့နောက်နှစ်နိုင်ငံငယ်ဆက်မှာကျန်းမာရေးစောင့်ကြည့်စစ်ဆေးမှုတွေတိုးမြှင့်လိုက်တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါတရုတ်နိုင်ငံယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်ရွှေလီကျဲကောင်းတဲ့မန်စီမြို့တွေကနေပြည်တွင်းပြန်လာရင်မြန်မာနိုင်ငံသား၃ယောက်မှာကိုဗစ်ရောဂါပိုးတွေ့ရှိရာကနှစ်နိုင်ငံငယ်ဆက်မှာစောင့်ကြည့်နေတဲ့အစီအစဉ်တွေတိုးမြှင့်လိုက်တာပါနေရပြန်မြန်မာနိုင်ငံသားတွေကိုအခုအခါမူဆယ်မြို့မှာတည်တံစောင့်ကြည့်ထားပြီးနောက်ထပ်နေရပြန်လာမဲ့သူတွေကိုလည်းစောင့်ကြည့်စစ်ဆေးနေကြောင်းမူဆယ် KI အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်က VOA ကိုပြောပါတယ
်။လုံးလုံးစဲဝင်လာတဲ့လူတွေကိုကျွန်တော်တို့ကဒီဟိုပါပေါ့ဘောလုံးကွေးမှာကွာဒီစံတာဖွင့်ကြတယ်အဲ့ဒီကိုအရင်ခေါ်တယ်။ခေါ်ပြီးကျွန်တော်လက်ကြဖြစ်တယ်ပေါ့နော်သူရဲ့လက်တွေပေါ့ဖြစ်ပြီးတော့ negative ဖြစ်လာသူတို့အနေနဲ့ရရပြန်ဆက်တော့သူတို့ကလည်းဆိုရင်တော့သူတို့ဘက်ကိုပြန်လွှဲလို့ရှိရင်လည်းဒီဘက်ကနေတော့ဖြစ်ပြီးတော့ negative ဖြစ်မှာသူတို့ကလည်းပြန်လက်ခံလို့ဆိုပြီးတော့ဟိုနန်းတော်ပေါ်မှာယာယီစစ်ဆေးကိတ်ဒီပိုင်းတော်မှာဖွင့်တယ်ပေါ့နော်သူတို့ဘက်ကလည်းပြစ်စည်းပါများအရှင်ကြီးနဲ့
ရှီလာတရုတ်နှစ်တကူမတိုင်မီတရုတ်မြို့တော်ပေကျင်းအနီးတစ်ဝိုက်မြို့တွေမှာကြကြောပြန်ပြည်တွင်းကူးစက်မှုတွေကြောင့်စိုးရိမ်မှုတွေထွက်ပေါ်လာချိန်မှာပဲမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နေဆက်မြို့မှာလည်းယောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းလာနေတာဖြစ်ပါတယ်ယောဂါစစ်ဆေးတွေ့ရှိရတဲ့မြန်မာနိုင်ငံသား၃ယောက်လာခဲ့တဲ့ရွှေလီနဲ့ကျဲကောင်းအနီးတစ်ဝိုက်ဒေသတွေကိုဒေသတောင်ရှိသူတွေကစစ်ဆေးနေရလို့မြန်မာလူမှုကူညီရေးအဖွဲ့တွေကပြောပါတယ်။လက်တလုံးမှာတော့ရွှေလီကျဲကောင်းမြို့နေရာတချို့ကိုအသွားအလာတိကျကန့်သတ်ထားသလိုလာမယ့်ရက်ပိုင်းအတွင်းမှာတရုတ်အစိုးရကတမျိုးလုံးအတိုင်းအတာနဲ့အသွားအလာကန့်သတ်ဖို့စီစဉ်နေကြောင်းလဲရွှေလီမြို့အခြေဆိုင်ကျင်နာနှွေးထွေးပရာဟိတာကဦးနောင်နောင်ကပြောပါတယ်။
ဟိုလို့ဖွင့်နေတဲ့လောရီရောခြားထားပြီးအစိုးရကတူတူနဲ့ဝင်တဲ့ခါကိုမတ်မပါရင်တော့အိုမခံဘူးလား။အခုကျွန်တော်တိကျတာကတော့20ရက်လောက်ခံလို့ပဲတိကျတယ်ဒီရက်ပေါ်လိုက်ဒီစီးထိုးတယ်လို့ကြားတယ်အတော့ရစ်တာများတယ်ဒီရှုလိပြေကောင်းလို့ဆိုတော့ဒီနေသက်ကိကအမိတော်ဆိုရင်ဒီနေရာပဲချက်ပေါ်များတယ
်ယောဂါတွေ့ရှိရမြန်မာနိုင်ငံသား၃ယောက်ကိုစေယုံပို့ဆောင်ထားကြောင်းမူဆယ်ဂယုနာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတောင်ထွန်းကပြောပါတယ်ပြည်တွင်းကူးစက်မှုတွေပြန်ဖြစ်နေတဲ့တရုတ်ပြည်ရဲ့အခြေအနေတွေကြောင်းနေရာပြန်တွေကိုအထူးသတိထားစောင့်ကြည့်ရလိမ့်မယ်လို့လည်းသူကပြောပါတယ်
ဟုတ်တာသူနေပြောရင်ပြည်နိုင်ငံကပြန်လာတဲ့သူတွေအားလုံးဟာတော်တော်များများကိုယောဂါကျင်းနေသူတို့ဖိချက်လက်ချနေနိုင်တယ်ပေါ့နော်အဲနောက်ပိုင်းတော့တွေ့ရှိမှုတွေရှိတာတယ်အဲကျွန်တော်တို့နေ့ရက်ကလည်းသုံးရက်တော့ပြည့်ရဲ့ဆိုတော့ကျွန်တော်တို့တော်တော်လေးသတိကျန်ထားနေရတယ်ပေါ့နော်ပြည်နိုင်ငံမှာလည်းဒါပြည့်နေပြောရင်တော့ယောဂါကကူးနေတယ်ဖြစ်နေတယ်လို့ပဲကျွန်တော်လည်းယူဆပါတယ်ဗျ
တရုတ်နိုင်ငံမှာဇန်နဝါရီ10ရက်တည်းရက်တည်းအယောက်100ကျော်ကူးစက်ခဲ့ပြီးအများစုကပြည်နယ်အရှေ့မြောက်ပိုင်းဟီဘေးပြည်နယ်ကဖြစ်ပါတယ်။ဒါဟာ2020ဇူလိုင်လတည်းအယောက်100ကျော်တွေ့ခဲ့ရပြီးနောက်ပိုင်း9လအတွင်းမှာပထမဆုံးအကြိမ်အများဆုံးပြန်တွေ့ရပါ။ဒီနေ့မှာပဲမြန်မာနိုင်ငံအတွက်ကိုဗစ်ရောဂါကာကွယ်ဆေးရေးအခမဲ့ပေးမဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝမ်ယီကလည်းထိုးဆေးသုံးသိမ့်ပေးမဲ့အကြောင်းနှစ်ရက်ကြာခီးစဉ်မှာကတိပြုပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။